ဂျစ်နိုင်ငံရှမ်အယ်ရှိခ်မှာနိုဝင်ဘာလ6ရက်တနင်္ဂနွေနေ့ကစတင်ကျင်းပတဲ့ဥရုယာရီဆိုင်ရာနီလာကန် COP27 ကနေကိုနိုင်ငံပေါင်း200လောက်တက်ရောက်ခဲ့ကြပါတယ်။ဒီနီလာကန်ကနေကဘာကြီးကိုဥရုယာရီကပ်ဘေးကနေကဲတင်နိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ COP27 must be the place to rebuild trust.And re-establish the ambition needed to avoid driving
off planet. Deep Cup 27 Nilagan ha, Gavaji ko Uru Yadi chang, Dukha mayao on, Aalong su paong bi, Yiman chet de yongji mu re, Pian ti sao ame, Niya phit la on, Lou saong ja bo dwe, Atwin mu chok ka tai tong kya ra ba. Maja de gen ga be, Gavar talwa, Uru Yadi piang ne mu ne, Sen re ne re, Dabawa be, Andere ne, Yen san kya ra chang, Lu bong thao ne chi te sang wa de lu,တန်းနဲ့ချီအိုးရင်ပြောင်းရွှေ့ခဲ့ရပြီးတော့ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ရတာပါပါကစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာရေအကြီးကျယ်ရှမ်းတာအာဖရိကနဲ့အမေရိကန်အနောက်ပိုင်းဒေသတွေမှာမိုးခေါင်ရေရှားတာကရီးဘီယံဒေသကဆိုက်ကလုန်းမုန်တိုင်းအပြင်ကမ္ဘာတိုက်ကြီးတုံးမှုမှာမကြုံစဘူးပြင်းထန်တဲ့အပူလှိုင်းဖြတ်သွားတာကိုကြုံခဲ့ရတာဖြစ်ပါတယ်အခုလိုသတင်းတွေတစ်ခုပြီးတစ်ခုတက်လာနေတာကိုကြည့်ရင်ဥရုယာတီပြောင်းနေမှုအန်ဒီယဂိုမြင်သာတဲ့အတွက်အခု COP27 ညီလာခံမှာဥရုယာတီဆိုင်ရာကိုပို့ပြီးပြတ်သားမြန်ဆန်တဲ့လှုပ်ဆောင်မှုတွေလုပ်နိုင်အောင်အခြေခံအုတ်မြစ်တွေချရမယ်လို့လည်းအီဂျစ်က73ရာကျန်ညီလာခံမတိုင်ခင်မှာအတွင်းမှုချုပ်ကသတိပေးခဲ့တာဖြစ်ပါတယ်။ဒါကကဘာကြီးကို19ရာစုနှောင်းပိုင်းတုန်းကအပူချိန်ထက် 1.5 ဒီဂရီဆယ်စီယပ်လောက်နဲ့ပဲထိန်းထားနိုင်ဖို့ကမ္ဘာဖန်လွှင့်ဓာတ်ငွေထုတ်လွှတ်မှုကို2030မှာ45ရာခိုင်နှုန်းလျှော့ချဖို့ပဲဖြစ်ပါတယ်။